ဂါဇာမှာဟားမတ်စ်အဖွဲ့ကဖမ်းထားတဲ့အစ္စရေးတရားခံတွေရဲ့မိသားစုဝင်တွေဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယန်ဟူရဲ့နေအိမ်အပြင်ဘက်မှာစနေနေ့ကဆန္ဒပြခဲ့ကြပါတယ်။အဖမ်းခံရသူတွေလွတ်မြောက်ရေးအတွက်အစိုးရအနေနဲ့ပြတ်ပြတ်သားသားလုပ်ဖို့အတွက်တောင်းဆိုကြတာပါ။ဒီနေ့မှာပဲဂါဇာစစ်ပွဲရဲ့ဥတီရနဲ့ပတ်သက်ပြီးတော့အစိုးရအဖွဲ့အတွင်းသဘောထားကွဲလွဲမှုတွေဖြစ်ထွားလာနေတာဟာနန္ဒယာဟူအစိုးရအတွက်တော့ဖိအားဖြစ်နေတာပါ။ကစားကန်တွေပြန်ပြီးလွေရက်တောင်းဆွနေတာရပောင်း105ရက်ရှိလာနေပါပြီ။အစိုးရအနေနဲ့ခေါင်းဆောင်မှုအခန်းကဏ္ဍကိုယူပြီးရဲရင်ရင်ပြတ်ပြတ်သားသားလုပ်ဖို့အတွက်တောင်းဆိုတယ်လို့ကစားကန်မိသားစုရဲ့ကိုယ်စားလှယ်ကပြောပါတယ်။ဣစရဲကာကွယ်ဝင်ကြီးဟောင်းလည်းဖြစ်အစိုးရအဖွဲ့ဝင်တဦးလည်းဖြစ်တဲ့ဂါရီအီဆန်ကော့ကတော့အပြစ်ခံရက်စေးကသာကစားကန်တွေလွတ်မြောက်ရေးအတွက်တခုတည်းသောနီလန်းဖြစ်တယ်လို့မှတ်ချက်ပေးပါတယ်။ဒါဟာအစ္စရေးရဲ့လက်ရှိကျင့်သုံးနေတဲ့ဟားမတ်စ်အဖွဲ့ပြတ်တုံးတဲ့အထိစစ်ပွဲဆက်ပြီးတိုက်မဲ့မဟာဗျူဟာကိုဝေဖန်တဲ့သဘောလေးဖြစ်ပါတယ်။ဝန်ကြီးချုပ်ရဲ့နေအပြင်ဘက်အထိဆန္ဒပြကွန့်ကွက်ကြတာနဲ့ပတ်သက်ပြီးတော့ဒီလိုထိတ်နှန်းကောင်းတဲ့တချို့ရဲ့ဝေဖန်ချက်တွေဟာလေးလာတဲ့ကိုရောက်လာနေပြီဖြစ်တဲ့ဂါဇာစစ်နဲ့ပတ်သက်ပြီးအစ္စရေးမှာအမြင်ကွဲပြားမှုတွေကိုဖော်ပြနေတာလည်းဖြစ်ပါတယ်။